ာနာနာခင်ဗျာခင်ဗျာတော်တာရှင်တွေအခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်ဗိုလ်ရူးနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9239လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်မှာတော့
သူတို့ကိုယ်တိုင်ဆုံးဖြတ်နိုင်တဲ့အပိုင်းကတော့အတော်အားနည်းတယ်လို့ပြောလို့ရပါတယ်။အဲလွန်ခဲ့တဲ့ကာလအပိုင်းချပေါ့လေကျွန်တော်တို့2017ခုနှစ
်ဦးသိန်းစိန်တမရတတန်နောက်တစ်ခုထမ်းဆောင်မဲ့ကိစ္စကိုဆွေးနွေးထားပါတယ်။အခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်မနဲ့စပါမယ်။ပထမဆုံးအနေနဲ့စက်တင်ဘာ14ရက်ထုတ် Financial Times သတင်းစာက Car Quad Poses Quandary for Myanmar မြန်မာပြည်ကကားတွေရဲ့ရှုပ်ထွေးတဲ့အခြေအနေဆိုတဲ့ Michael P ရေးသားတဲ့သတင်းဆောင်မကိုကောက်နှုတ်တင်ပြပါမယ်။ညာဘက်ကံမောင်းနဲ့ရင်စည်းကမ်းနဲ့ညာမောင်းကားတွေစိုးမိုးထားတဲ့မြန်မာပြည်ကိုအနောက်တိုင်းကကားအသစ်တွေရောက်လာတာဟာပြိုင်ဆိုင်မှုတွေတိုးလာတာဖြစ်ပါတယ်။ဒီညာဘက်မောင်းကိစ္စဟာပြည်သူလူထုဘေးအန္တရာယ်ကင်းရေးထက်နိုင်ငံရေးကိစ္စတစ်ခုဖြစ်ပြီးလွန်ခဲ့တဲ့နှစ်90ကဘဲကတ်မောင်းစနစ်ကနေရုတ်တရက်ညာကတ်မောင်းဖို့ဆုံးဖြတ်ခဲ့တဲ့ဘေးရင်ရေရီယာနဲ့ကိုကနန်းနံပါတ်ယုံကြည်သူစစ်အာဏာရှင်ဟောင်းဦးနေဝင်းရဲ့အမွေဖြစ်ပါတယ်။မြန်မာပြည်ရဲ့တကားပိတ်ဝါဒနဲ့အနောက်နိုင်ငံကစီးပွားရေးပိတ်ဆို့မှုတွေကြောင့်အနောက်တိုင်းကဘဲမောင်းကားတွေမသွင်းပစ်ပဲ90ရာခိုင်နှုန်းသောကားတွေဟာဂျပန်နဲ့ထိုင်းကတင်သွင်းခဲ့တဲ့ညာမောင်းကားတွေကြီးပဲဖြစ်ပါတယ်။ညာမောင်းကားတွေဟာညာမောင်းစနစ်မှာကားတစ်စီးနဲ့တစ်စီးကြော်တက်ဖို့မျက်နှာချင်းဆိုင်ကားကိုကြည့်ရခက်ခဲတာ။နောက်ပြီးဗစကားပေါ်ကဆင်းလိုက်တဲ့ခရီးသည်ဟာပလက်ဖောင်းပေါ်ရောက်ရမယ့်အစားလမ်းမပေါ်ရောက်သွားနိုင်တဲ့အန္တရာယ်တွေရှိပါတယ်။ဒါဟာမူဝါဒတွေရှေ့နောက်မကြီးဖြစ်နေတာတွေကိုထောက်ပြဖို့အကောင်းဆုံးဥပမာပါလို့အရှိတောင်အာရှလေးလာရေးအဖွဲ့ကလေးလာသူမိုးသူစာကိုလည်းကိုးကားထားပါတယ်။ဒါပေမဲ့လည်းတစ်နှစ်ပြည့်မြောက်ဝင်ငွေဒေါ်လာ1000အောက်ရှိတဲ့မြန်မာနိုင်ငံသားတွေအဖို့အနောက်နိုင်ငံကကားတွေကိုတတ်နိုင်ရလားမေးရမယ်အပြင်ကားတွေကျက်တဲ့ကိစ္စကိုလည်းသတိထားမိပါတယ်လို့သမရစီးပွားရေးအကြံပေးဒေါက်တာအောက်ထွန်းသက်ကပြောပါတယ်။အခုလိုပြဿနာတွေကိုသိပေမဲ့လည်းနောင်လာမယ့်နှစ်မှာရွေးကောက်ပွဲရှိတဲ့အတွက်အရက်သားတပိုင်းအစိုးရအနေနဲ့ဒီညာကတ်မောင်းညာမောင်းရင်ကိစ္စကိုဖြေရှင်းဖို့လက်ရှောင်နေမှာပါ။ရေမတော်တဆမှုတွေနဲ့သွားဖို့အကောင်းဆုံးနည်းလမ်းကတော့စစ်အာဏာရှင်လက်ထက်မတိုင်ခင်ကဘယ်မောင်းစနစ်ကိုပြန်သွားလိုက်ဖို့ပါပဲလို့ဝါရင်နိုင်ငံရေးလေးလာသူတယောက်ရဲ့ပြောကြားချက်နဲ့အဆုံးသတ်ထားပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ဒီစက်တင်ဘာလ16ရက်နေ့ထုတ် The Wall Street Journal ကမြန်မာ Small Business Targeted by World Bank Lending မြန်မာနိုင်ငံကအသေးစားစီးပွားရေးလုပ်ငန်းတွေကိုကမ္ဘာ့ဘဏ်ကငွေချီးမီဆိုတဲ့ဆောင်းပါးကိုကောက်နှုတ်ပြီးတော့တင်ပြခြင်းပါတယ်။ကမ္ဘာ့ဘဏ်ရဲ့ပုဂ္ဂလိကပိုင်အဖွဲ့ဂွဲတစ်ခုဖြစ်တဲ့နိုင်ငံတကာငွေချီးအဖွဲ့ IFC ကယူမဘဏ်ကိုဒေါ်လာ5သန်းချေပေးပြီးတော့အဲဒီကတဆင့်ငွေအရင်းနှီးလိုအပ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေကိုငွေချီးထောက်ပံ့ပေးသွားမှာဖြစ်ပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့ပထမဆုံးလှုပ်ဆောင်ချက်ဖြစ်ပြီးတော့ယူမဘဏ်အနေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့တဲ့အစ်စ်မှန်ဘဏ်အဖြစ်လှုပ်ဆောင်မှာလို့ဥက္ကဋ္ဌ Search Bank ကပြောပါတယ်။ဘဏ်အနေနဲ့စွန့်စားရမှာတွေအများကြီးရှိပေမဲ့ငွေချေးလုပ်ငန်းအတွက်စတင်ဖို့အဆင်သင့်ဖြစ်နေပါပြီလို့လည်းသူကပြောပါတယ်။မြန်မာပြည်ရဲ့စီးပွားရေးလုပ်ငန်း80ရာခိုင်နှုန်းကိုစစ်အာဏာရှင်ဟောင်းတွေနဲ့သူတို့ရဲ့ Crony စီးပွားရေးလုပ်ငန်းကြီးတွေကချုပ်ကင်ထားတဲ့အတွက်စီးပွားရေးလုပ်ငန်းသီးတွေအတွက်နေရာမရှိပါဘူး။လာမယ့်နှစ်အနေငယ်အတွက်မှာ IFC အနေနဲ့ယူမဘဏ်ကိုဒေါ်လာတန်း30လောက်ထိတိုးပြီးတော့ချီးပေးမဲ့အစီအစဉ်အပြင်အခြားဘဏ်တွေနဲ့ခုလိုမျိုးပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့ IFC မြန်မာကူစလေ Vikram Kumar ကပြောပါရယ်။လာမယ့်သတင်းပတ်တွေမှာနိုင်ငံခြားဘဏ်တွေကိုလုတ်ကန့်ခွင့် license 5ခုကနေပြီးတော့10ခုထိချထားပေးမယ်လို့မြန်မာနိုင်ငံဗဟုဘဏ်ဒုတိယဥက္ကဋ္ဌဦးဆောင်ကပြောပါရယ်။ပြည်တွင်းကဘဏ်တွေအနေနဲ့ပြန်ဆိုင်မှုတွေများလာတဲ့အခါမှာဒေသခံစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့မှုပြင်ဆင်ရမယ်လို့ကြေညာသူတွေကခန့်မှန်းပါရယ်။ရင်တုံးကတော့ဒီနိုင်ငံခြားဘဏ်တွေဝင်လာလို့ရှိရင်ပြန်ဆိုင်မှုတွေများလာပြီးတော့ပြည်တွင်းဘဏ်တွေမရှင်းသင့်နိုင်မှဆိုတဲ့အတွက်အတားအဆီးတွေအများကြီးထားဖို့ဘဏ်တွေကစောအောခဲ့ကြပြီးတော့အခုခါမှာဒီဘဏ်တွေအနေနဲ့နိုင်ငံတကာအဆင့်မှီလို့ရှိရင်အခွင့်အလမ်းတွေကအဆုံးမရှိပါဘူးဆိုပြီးတော့ဥဆက်အောင်ပြောဆိုတာကိုကူကားပြီးတော့ဆုံးသက်ထားပါရယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးပါမယ်ဒေါ်လာလာတန်းကဂျော့ချ်ဂရိုးနဲ့အတူတင်ဆက်ထားတာပါ
ဒီနေ့မြန်တင်ပြမယ့် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့ ဲ့ဒီလိုအသေးပဲမျိုးမဟုတ်ပါဘူး EDM ဆိုတဲ့သဘိုက်အသေးပဲကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လောင်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မထင်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီတုံးကတော့ American စကားပြောမှာအတုံးများတွေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လည်းရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today He is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today He is street smart and knows how to get along with people
အကင်းပါသူလူရည်လေသူသွားတက်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်ထုတ်လုပ်သူမတ်စုမွန်နဲ့ကိုကျော်ကျော်သိန်းအစီအစဉ်တင်ဆက်ထားတာပါ
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ညအစီအစဉ်ကတော့လက်ရှိသမရဦးသိန်းစိန်ကဒုတိယကြိမ်သမရတက်တန်အတွက်တာဝန်ထမ်းဆောင်မှုလူမှုဆန္ဒပေါ်မှာမူတည်တယ်လို့ပြောခဲ့တဲ့ပုံမှာအခြေခံပြီးတော့လူမှုကဘယ်လိုသဘောထားရှိတယ်လဲဆိုတာကိုကျွန်တော်တို့ဒီနေ့မှာဆွေးနွေးမှာပါဒီအစီအစဉ်အကြောင်းအရာကိုဆွေးနွေးမယ်လို့ကြေညာပြီးတာနဲ့ကျွန်တော်တို့စီကိုဒီအစီအစဉ်အတွက်သတ်မှတ်ပေးထားတဲ့အချိန်နဲ့မမျှလောက်အောင်ကိုသဘောထားပေးတဲ့တော်တာရှင်တွေတခါဝင်ရောက်ဆွေးနွေးမဲ့တော်တာရှင်တွေအများပြားရတဲ့အတွက်ကျွန်တော်တို့အင်မတန်ဝမ်းသာပါတယ်အဲ့ဒီအတွက်အများကြီးကျေးဇူးတင်ပါတယ်အားလုံးကိုအချိန်ပေးနေအောင်လို့ကျွန်တော်တို့အတတ်နိုင်ဆုံးလိုရင်းတူရှင်ဆွေးနွေးသွားကြဖို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာပြည်내ဆွေးနွေးပြဖို့ကျွန်တော်ဖိတ်ကြားထားသူနှစ်ယောက်မှာတဦးကတော့မြန်မာနိုင်ငံတွင်းမှာနေထိုင်ပြီးတော့မြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးအခြေအနေတွေကိုအနီးကပ်ပေါ့လေတတိပုဂ္ဂလလိလာတုံးသက်ပြီးတော့ဝေဖန်တုံးသက်ချက်တွေပေးနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကတော့တီးခြားလွတ်လပ်တဲ့စာနယ်ဇင်းသမားတဦးဖြစ်သူကိုစိုင်းထွန်းအောင်လွင်ဖြစ်ပါတယ်ဆိုတော့ဒီအကြောင်းအရာအရင်ဆုံးစခဲ့တဲ့ဟာကဟိုးအစောပိုင်းမှာသမရဦးသိန်းစိန်ကသမရနောက်တစ်ချိန်မလုပ်တော့ဘူးဆိုတဲ့လေးတန်းမျိုးကျွန်တော်တို့ကြားရပါတယ်အဲဒီလိုကြားပြီးတဲ့နောက်ပိုင်းမှာသမရလုပ်ဖို့စံထားရှိတယ်လို့ကိုယ်တိုင်တရားဝင်ထုတ်ပြောသူတွေရှိတာလဲကျွန်တော်တို့သောတာရှင်တွေအသိပါဘသူတွေဆိုတော့ကျွန်တော်ဒီညမှာပြောဖို့မလိုတော့ပါဘူးဆိုတော့တခါအခုဥရောပမကြသေးငါသွားခဲ့တဲ့ဥရောပခီးစဉ်တွေမှာသမရဦးသိန်းစိန်ကသူဒုတိယချိန်သမရတက်တန်တောင်းထမ်းဆောင်ဖို့ရာလူလူကသာစံထားရှိတယ်ဆိုရင်ဆိုတဲ့ဟာမျိုးပြောတယ်လို့ကျွန်တော်တို့အဲ့လိုသိထားရပါတယ်ဆိုတဲ့အခါကျတော့ကျွန်တော်ပြန်နေဆွေးနွေးသူနှူးရဲ့သဘောထားကိုအရင်ဆုံးကျွန်တော်တို့တော်တော်ရှင်နေနှာထောင်ကြည့်ရအောင်ပါတော်တော်ရံမျိုးသိန်းခင်ဗျာဒီသမတသက်တမ်းသမတဦးသိန်းစင်ဒုတိယကျင်းသမတသက်တမ်းတာဝန်ထမ်းဆောင်မှုမထမ်းဆောင်မှုကိစ္စပေါ့လေဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံတွင်းမှာလူများရာစုရဲ့တော်တော်ရံမျိုးသိန်းတို့ပတ်ဝန်းကျင်ကလူတွေရဲ့ပြောဆိုနေတာတွေကဘယ်လိုများကြရလဲအဲ
ကျွန်တော်နှာထောင်မိသလားပေါ့လေဒီသမတဦးသိန်းစင်ပြောတယ်เนาะပြည်သူလူထုပြည်သူလူထုကဆန္ဒရှိမယ်ဆိုရင်ဒုတိယတက်တန်းတွေသမရဖြစ်ဆက်ပြီးတာဝန်ထမ်းဆောင်မယ်ဆိုတဲ့စကားနဲ့ပတ်သက်ပြီးတော့အဲဟိုမစီလီယောမှုတစ်ခုတော့ပြီးတွေ့ပါလေ။အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာလက်ရှိသမရရွေးကောက်တင်မြှောက်တဲ့ပုံစံဟာပြည်သူလူထုကနေဓာတ်ရိုက်ရွေးကောက်တင်မြှောက်တဲ့ပုံစံမဟုတ်ဘဲနဲ့လွှတ်တော်ထဲမှာရှိတဲ့သမရရွေးကောက်ဟိုသမရရွေးချယ်ရေးအဖွဲ့တွေကတစ်ဆင့်ရွေးချယ်တဲ့ပုံစံဖြစ်နေပါလေ
။ဟုတ်ကဲ့
။အဲ့ဒီအခါကျတော့သမရပြောတဲ့ပြည်သူလူထုကသာဆန္ဒရှိရင်ဆိုတဲ့စကားဟာလက်ရှိတော့တမရကိုယ်တိုင်တမရဖြစ်လာတဲ့လမ်းကြောင်းနဲ့လိုင်လျောညီထွေမှုမရှိဘဲနဲ့အတီးကြားဖြစ်နေတာကိုတွေ့ရတယ်လို့အဲတုံ့တမှုတွေရှိပါတယ်ဗ
ျဒါရိုက်ဆွေးနွေးမဲ့တော်တော်ရှင်တွေဆင်းပြထားတဲ့ထဲကကျွန်တော်တို့အခုလောလောဆယ်လူ၄ယောက်ကျွန်တော်တို့ရဲ့စနစ်အရလူ၄ယောက်တင်ထားလို့ရတဲ့လူ၄ယောက်ကျွန်တော်တင်ထားပါတယ်အဲ့ထက်ကပထမဦးဆုံးထိုင်းနိုင်ငံကမတ်တက်ဦးရဲ့သဘောထားကိုနားထောင်ကြည့်ရအောင်ပါမတ်တက်ဦးလူရင်းတူရှင်ပြောပါသမရဦးသိန်းစိန်နောက်တစ်ချိန်သမရတက်တန်အတွက်ဆန္ဒရှိသလားမရှိဘူးလားခင်ဗ
ျဟုတ်ကဲ့ကျမကတော့နောက်တစ်ချိန်ဆန္ဒပြဖို့ဆိုရင်တော့ကျမကမထောက်ခံနိုင်ပါဘူးဘာဖြစ်လဲဆိုသမရတယောက်ရဲ့အနာဇက်ကပေါ့နော် မတည်ဘူးဖြစ်နေတယ်ဘာလို့ဆိုတော့တိုင်းရင်းသားတွေဒီငင်းငင်းကြီးယူနေတဲ့အချိန်ဆွေးနေတဲ့အချိန်မှာအဖြစ်ခတ်ရဆဲမယ်ရဆဲထားမယ်ဆိုတဲ့အချိန်ဒီမှာလဲဒီစစ်တပ်ကနေပြီးတော့တွားပြီးတော့ပြစ်ခတ်နေတဲ့အဟာမျိုးလည်းတွေ့ရတယ်။နောက်ပြီးတော့အခုဆိုရင်ဒီတောင်ငယ်သမားတွေရဲ့လယ်မြေတွေကိုတင်ဆဲနေတယ်။စစ်တပ်ကတင်ဆဲနေတယ်။ဒါကိုလည်းသမရတယောက်အနေနဲ့ပေါ့နော်။ဒီဘယ်လိုပြောမလဲ။စစ်တပ်ကိုပေါ့နော်အာဏာဆက်သမရရဲ့အာဏာဆက်ကထိရောက်မှုမရှိဘူးဖြစ်နေတယ်။အဲ့တော့သမတို့ဦးတင်းဆိုင်ရဲ့တန့်ရှင်းတဲ့ဒီမိုကရေစီအစိုးရဆိုတာလည်းဒီမဖြစ်နိုင်ဘူးပေါ့နော
်
မဟုတ်ဘူးဆိုတာလေအခုချိန်မှာတော့သိရပြီ၃နှစ်တာကာလမှာကျွန်မတို့ကသဘောကောင်းကောင်းသဘောပေါက်နေပြီဖြစ်တယ်ဒါကြောင့်မို့သူရဲ့အနောက်မှာအာဏာရှင်စစ်အစိုးရရှိနေသေးတယ်ဆိုတော့အနေအထားမျိုးကျွန်မတို့တွေ့တော့နောက်တစ်ချိန်လဲရွေးနောက်တစ်ချိန်မှာလဲပြည်သူတွေကတော့ဘလို့မှဆန္ဒတွေကိုထုတ်ဖော်ဖို့လည်းမလိုအပ်တော့ဘူးလို့ကျွန်မသဘောပေါက်နေပြီရှင
်ဟုတ်ကဲ့မတက်တူကျေးဇူးအများကြီးတင်ပါတယ်ထိုင်းနိုင်ငံကပါတစတဲ့ပဲကျွန်တော်ဇင်းဆိုတဲ့နာမည်နဲ့ပို့ထားတဲ့သောတာရှင်ရဲ့ email ကလည်းတူတူလေးပါတကယ်မဖြစ်နိုင်ပါဘူးတဲ့သူကတော့ဦးသိန်းစိန်သမနာလုပ်ဖို့တကယ်မဖြစ်နိုင်ဘူးလို့ဆိုလိုချင်တာပါဒီဆုံးဖြတ်ချက်တွေကိုဦးသိန်းစိန်ဦးရွှေမန်းကိုပိုင်မဆုံးဖြတ်နိုင်ပါဘူးတဲ့စာဖတ်နေသူကြီးကအနိကမဆုံးဖြတ်ပေးပါလိမ့်မယ်တဲ့သူရဲ့ထင်မြင်ယူဆချက်ဖြစ်ပါတယ်တဲ့တော်တော်ရမျိုးသိန်းနောက်တစ်ကြိမ်သမရတတန်လုံးမယ်မလို့ဘူးနောက်ထပ်သမရဖြစ်မယ်မဖြစ်ဘူးဆိုတာကဒီလူတွေကိုယ်တိုင်ဆုံးဖြတ်လို့မရဘဲနဲ့နောက်ကွယ်ကခေါင်းဆောင်ကြီးကဆုံးဖြတ်မှရမယ်လို့တော်ရရှင်တူကပြောပါတယ်တော်ရရှင်မျိုးသိန်းအဲ့ဒါဖြစ်နိုင်သလားအ
ဲဒီကိစ္စနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်အများအဖြစ်ဟိုသူတို့ကိုယ်တိုင်ဆုံးဖြတ်နိုင်တဲ့အပိုင်းကတော့အတော်အားနည်းတယ်လို့ပြောလို့ရပါတယ်အဲလွန်ခဲ့တဲ့ကာလအပိုင်းချပေါ့လေကျွန်တော်တို့2017ခုနှစ်အဲသမရစတင်ခန့်ဟိုတောင်ဝင်ပြီးစဉ်အချိန်ကာလတုန်းကလည်းပဲအဲဒီလိုပုံစံမျိုးတွတ်ချက်မှုတွေရှိခဲ့တာတွေ့ရပါတယ်လက်ရှိအချိန်ဒီမှာလည်းကျွန်တော်အမြင်အားဖြင့်အဲခုနအီးမေးလ်ထဲမှာဖော်ပြထားတဲ့အချက်ဟာအဲမှန်ကန်နိုင်ချေမြင့်မားတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဗျာနောက်ထပ်သောတာရှင်တူကရန်ကုန်မြို့ကဦးစောဝင်းဖြစ်ပါတယ်ဦးစောဝင်းသဘောထားပြောလို့ရပါပြီခင်ဗျာ
ကျွန်တော်လည်းအဲ့လိုပါပဲခုနမိတ်ဆွေများပြောသလိုပါပဲဟိုဦးသိန်းစိန်တမန်သားလွတ်ချင်တဲ့ဆိုရင်တကယ်လို့သူ့သဘောကြီးမှောက်ဖွယ်နေခုချိန်နေရတော့အခြားနောက်ကပုဂ္ဂိုလ်ကြီးတွေရဲ့အကြံဉာဏ်တွေပါတယ်လို့ထင်ပါတယ်။ဒါနဲ့တော့အခြေအနေကတော့ဦးသိန်းစိန်လွတ်ချင်တယ်ဆိုပေမဲ့လို့လွတ်ချင်မှလွတ်ရလိမ့်မယ်။ဒါပေမဲ့လို့လွတ်တဲ့တယ်ထင်လို့သူကနိုင်ငံတကာဆက်ဆံရေးတွေဘာတွေသူဒီတိုးထင်းလောက်လုပ်ပြီးတော့ရှိနေတော့သူနဲ့ပဲဆက်သွားမှဖြစ်မယ်လို့အလုံးကယူဆရင်ချက်ခံရေးတရားစုတွေကရောသူတို့နောက်ကဆရာကြီးတွေကရောယူဆလို့ရှိရင်ဥသိစိန်ပဲဆက်ဖြစ်နိုင်တယ်လို့ကျွန်တော်တို့ထင်ပါတယ်အခြားဥသိစိန်ကအခြားဘာတစ်ခုသာလဲဆိုတော့စရိတ်တာကောင်းတယ်ကိုပိုင်ခွေရေးကိုဘူးကိုရေးကိုရာကိစ္စတွေဘာမှမလုပ်ဘူးဆိုတဲ့နာမည်ကောင်းရှိပါတယ်ဒါဝိဒီဥသိစိန်လည်းတကယ်တမ်းကျတော့ခုတ်တင်ကထိုင်းကမြူပြီးပြောသလိုပဲသူဘာမှလက်ချို့ဟာဒီမှာပပန်လည်းမလုပ်နိုင်ပါဘူ
းဟုတ်ကဲ့
အဓိကတော့အခြေခံဥပဒေဟိုပြင်တာတော့မဟုတ်အသိရေးဆွဲတာမလုပ်နိုင်မချင်းဟာဘာမှမျှော်လင့်ချက်မရှိပါဘူးဒီလိုပဲရောရောနဲ့သွားမှာပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒေါက်တာရန်မျိုးသိန်းအခုဒီနာကျွန်တော်တို့ပြောတဲ့ထဲမှာအခုဦးစောဝင်းကလည်းပြောတယ်ခုနဒေါက်တာအင်းနေတဲ့ဒေါက်တာရှင်တယောက်ကလည်းပြောတယ်နောက်ွယ်ကကျူးကင်နေတယ်ဆိုတဲ့ဟာမျိုးရှိနေသေးတယ်ဆိုတော့အဲ့ဒီနောက်ွယ်ကကျူးကင်သူကြီးကရောဦးသိန်းစုကိုထပ်ယူမလားမယူလားကျွန်တော်ဒေါက်တာရန်မျိုးသိန်းကိုမေးပါမယ်ခဏနေအောင်စောင့်ပါနော်ကျွန်တော်အဲ့ဒီမေးဖို့ဒေါက်တာရန်မျိုးသိန်းစဉ်းစားထားပါဦးသူနာဆိုတဲ့ဒေါက်တာရှင်ကကြတော့ဦးသိန်းစင်ပြန်လဲအရွေးချက်မခံသင့်ပါ။ဘာကြောင့်လဲဆိုတော့သူ့အနေနဲ့ရခိုင်ပြည်နယ်လူမျိုးရေးဘာသာရေးကိစ္စတွေမဖြစ်ရှင်းနိုင်မယ်ပိုလ်ရှုပ်ထွေးလာတယ်။လက်ပြီးလက်ယူကိစ္စတွေဖြစ်နေတော့မယ်။တောင်ဝရှိထိပ်ဘင်းကလူတွေကိုအရေးမယူမဟန်တားနိုင်ဘူးဆိုတဲ့အချက်တစ်ချက်ကိုထောက်ပြီးတော့သူကဦးသိန်းစင်ပြန်အရွေးချက်မခံသင့်ဘူးလို့ပြောပါတယ်။ဆိုတော့အရွေးချက်မခံသင့်ဘူးဆိုတဲ့သဘောထားပေါ့လေ။ဒေါက်တာမျိုးသိန်းအဲ့ဒီလူမျိုးနောက်ွယ်ကဆုံးဖြတ်သူတွေရှိတယ်။ဒါမှမဟုတ်လေပါတီပေါ့လေ။ဦးသိန်းစင်ကိုယ်တိုင်ရဲ့ဦးသိန်းစင်လက်ရှိခေါင်းဆောင်တွေရဲ့ပါတီကရောဦးသိန်းစင်ကိုသမရအဖြစ်နောက်တစ်ချိန်လှုပ်စီခြင်းတဲ့လုံမဲ့တင်ဖို့သဘောထားမျိုးအခြေအနေမျိုးရှိနိုင်လားဗျ။
အဲကျွန်တော်ရဲ့သုံးသပ်ချက်ရတော့လက်ရှိသမ္မတဦးသိန်းစိန်ကိုနောက်သက်တမ်းတစ်ခုအတွက်ထပ်ပြီးတာဝန်ပေးဖို့အလားအလာနည်းတယ်လို့ကျွန်တော်ကမြင်ပါတယ်။ပြည်ခိုင်ပြိုးပါတီအနေနဲ့ရောနော်အခြားနောက်ွယ်မှာရှိနေတဲ့ဒီပုဂ္ဂိုလ်တွေအနေနဲ့ရောအဲ့လိုမျိုးကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။ဒီတခါတော့ကျွန်တော်တို့ထိုင်းနိုင်ငံကနောက်သောတာရှင်တူကိုဖိတ်ခေါ်ရအောင်ပါ။ကိုသီးလယ်မှုဖြစ်ပါတယ်။ကိုသီးလယ်မှုဘယ်လိုသဘောရလဲ။ကိုသီးလယ်မှုဆန္ဒပြောပါ။
ဟုတ်ကဲ့ခင်ဗျာ။ဒီလိုနေရာလဲသမားဦးသိန်းစိန်ကသဘောမကျပါဘူးခင်ဗျာ။ဒါပေါ်မှာတော့နောက်တင်ထပ်ဖြစ်ပေါ်တော့ကျွန်တော်အနေနဲ့တော့မလိုလားဟု
တ်ကဲ့
ဆိုတော့ကျွန်တော်အခုတိုင်းနာပြည်သူစင်းနဲ့တိုင်းနာလက်နဲ့ကိုင်နဲ့တိုက်ခိုက်နေတယ်ဟိုနဲ့တိုက်ခိုက်နေတဲ့အချိန်မှာတော့ သူကအဖြစ်ခက်အဲလို့ဖြစ်ခက်အဲလို့တာနဲ့တခါတည်းအဖြစ်ခက်အဲကိုချိုးဖောက်တဲ့သဘောမျိုးသွားပြီးတော့ဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျ
ာဒါဖြစ်လို့လေတော့သူရဲ့စစ်တပ်တွေကိုငါသူအဲ့ဒီမှာတခါတည်းအဖြစ်ခက်အဲပြီးတာနဲ့တည်းပြင်ပို့ပြီးတော့ကစခန်းပေါင်းပေါင်းများစွာတည်းတိထတာကိုကျွန်တော်မြင်ရပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ကျွန်တော်တိုင်းရင်းသားပြည်သူတွေနဲ့ဆွေးနွေးတာဖြစ်နေတဲ့အတွက်ကျွန်တော်အနေနဲ့ဒီဘောမကြဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတိလဲမှုပါထိုင်းနိုင်ငံကပါကျွန်တော်တို့အခုအချိန်ထိဆွေးနွေးသမျှထဲမှာတော့နောက်တစ်ချိန်သမရသက်တမ်းအတွက်ဦးသိန်းစင်ကိုထောက်ခံသူမရှိသေးပါဘူးဆိုတော့ထောက်ခံတဲ့လူတယောက်တော့ကျွန်တော်တို့တွေ့ထားပါတယ်သူကတော့ထိုင်းနိုင်ငံကပါပဲကော့တောင်ကျွန်းနဲ့ကိုဦးကျော်အေးသိန်းပါ2015ရွေးကောက်ပွဲအတွက်အင်အားကြီးပါတီတစ်ခုမှာ NLD နဲ့ပြည်ခံဖြိုးပါတီတို့ဖြစ်တယ်ဆိုတာအများသိပါတခြားတိုင်းရင်းသားပါတီတွေကသမရဖြစ်နိုင်ခြင်းနည်းပါတယ် NLD မှာသမရလုံနိုင်သူဆိုလို့ဒေါ်စုတယောက်တည်းပဲရှိပါတယ်ဒေါ်စုလည်း59ဆလုံးနဲ့ညှိနေတော့သမရမဖြစ်လာနိုင်ပါသမရကြီးဦးသိန်းစိတ်မှာစစ်တပ်ကပြောင်းလာတဲ့ထဲတွင်သဘောထားတင်မှသူမဟုတ်တာကြောင့်အစိုးရကအကောင်းဆုံးလို့ဆိုနိုင်ပါတယ်သူအတွက်ကြောင့်ဦးသိန်းစိတ်ကိုထပ်ရွေးချယ်တင်ပါတယ်သမရကြီးအနေနဲ့လည်းပြည်သူလူထုအကျိုးမှအပမြည်သူမျက်နှာကိုမှမထောက်ထားပဲမိမိအကျိုးကိုငဲ့ပြီးတိုင်းပြည်ရှေ့သို့သွားအောင်မလုပ်လို့တော့အကျင့်ပြချစားသောအစိုးရအဖွဲ့ဝင်များကိုယခုတက်တန်းမှပင်လျှင်ထုတ်ပယ်တင်ပါတယ်။သို့မှသာပြည်သူလူထုပို့ပြီးကြီးညိုလေးစားလာပါလိမ့်မယ်လို့သုံးသပ်ပါတယ်တဲ့ဒီတော်တာရှင်ကဒါထောက်ခံသူတော်တာရှင်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကပင်နယ်ဆွေးနွေးမဲ့သူတို့ဖြစ်တဲ့ကိုဆိုင်ထွန်းအောင်လုံရဲ့ဖုန်းနှလုံးစလုံးကိုဆက်သွယ်လို့မရပါဘူးဆိုတော့ဒေါက်တာရံမျိုးသိမ့်မဲ့ထပ်ပြီးတော့သုံးသပ်ပါဦးအဲ့တော့အခုလက်ရှိကျွန်တော်တို့ဆွေးနွေးသည်များမှာသဘောတူသူကနေတယ်သဘောမတူသူများတယ်ဒါပေမဲ့အခုလက်ရှိပြည်တွင်းကမဲဆန္ဒရှင်တွေကြားမှာရောဘလို့သဘောထားအတိတ်အနေရှိတယ်လဲအနေအများပြောမယ်ဆိုရင်ဒေါက်တာရံမျိုးသိမ့်
ကျွန်တော်မြင်တာတော့ပြည်တွင်းမှာရှိနေတဲ့ဒီမဲဆန္ဒရှင်အများစုပေါ့လေကျွန်တော်တို့ထိစပ်မိသလောက်အများစုမှာလည်းပဲဟိုဥမာဒီဟိုကျွန်တော်တို့အုပ်ချုပ်ရေးပိုင်းပေါ့လေနော်အုပ်ချုပ်ရေးပိုင်းစီမံခန့်ခွဲမှုအပိုင်းနော်လက်ပြီးလက်ယူမှုအပိုင်းနော်မြေယာဉ်သိမ်းဆည်းမှုအပိုင်းနောက်ပြီးတော့ကျွန်တော်တို့တရားဥပဒေစိုးမိုးမှုအပိုင်းနောက်စီးရဲမွဲတည်မှုတိုက်ဖျက်ရေးအပိုင်းနောက်တန်ရှင်းနဲ့အစိုးရပုံဖော်တဲ့အပိုင်းအဲ့ဒီအပိုင်းတွေအားလုံးမှာလက်ရှိအစိုးရဟာစွမ်းဆောင်ရည်အတော်လေးကိုနှိမ်ချနေတာကိုတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ပြီးတော့သမရရဲ့နားစင်မိန်ကုန်းနေတာလည်းပဲဟိုပြည်သူတွေအတွက်ဟိုအိမ်မက်တွေကိုပေးနေတဲ့သဘောတသက်ပဲဖြစ်လာတဲ့အခါကျတော့အဲ့ပြည်သူလူထုအများစုရဲ့အမြင်မှာတော့သမရကိုနောက်တစ်ချိန်ဆက်ပြီးတော့လက်ခံဖို့ဟာအဲ့တော်တော်လေးကိုရောနေတယ်လို့ပြောလို့ရပါတယ်
ကျွန်တော်တို့ပင်နေဆွေးနွေးမဲ့ကိုဆိုင်ထွန်းအောင်လွင်လီလိုင်းပေါ်မှာရှိနေပါပြီ။ကိုဆိုင်ထွန်းအောင်လွင်ကိုဆိုင်ထွန်းအောင်လွင်ကစာနေစင်းလောကသားတူဖြစ်တယ်။ဆိုတော့စာနေစင်းလောကသားနဲ့အညီလူတိုင်းနဲ့ထိတွေ့ဆက်ဆံမှုတဲ့တူဖြစ်တဲ့အခါကျတော့လူတွေကြားမှာတွားရင်းလာရင်းနဲ့ဘာတွေများကြားတယ်လဲဦးသိန်းစီဒုတိယသမ္မတတက်တန်လို့ဖို့မလို့ဖို့ကိစ္စ
။ဟုတ်ကဲ့လူလူကတော့တော်တော်များများပေါ့လေဟိုအရင်တော့စတားတွေလည်းမပြောင်းလဲသေးဘူး။အဓိကတော့လူလူအနေနဲ့တော့ဘောစားစုကြည့်လို့တပတ်ဖြစ်နေတာများတယ်လား။ဒါတော့ဒီနောက်ထပ်ပေါ်လေရခင်ဒီတမလို့ဆိုရတော့နောက်ထပ်နဲ့တက်လာတဲ့လူတွေကိုတခါတော့မချစ်သေးချင်ဘူး။ဒါပေမဲ့လည်းဥမာဥပိ္ပစိန်ကပတ်လို့လူတွေမှာကျန်တဲ့စစ်ကောင်းဆောင်တွေစာရတော့အားသာရအချက်တွေတစ်ချက်ရှိနေတာ။တကယ်လို့လူထုအနေနဲ့ပေါ့လေကျွန်တော်အနေနဲ့ဒီတွားရင်းလာရင်မချစ်သေးဘူးမှာကျွန်တော်ရဲ့တည်ဆောင်းမလေးအတော့ဘက်ဒီဒီကညံခဲ့တဲ့ခါမှာတကယ်လို့ဒေါ်အောင်ဆန်းစုကြည်တို့ကရှေးချိုင်ဝင်မရှိတော့ဘူးလေဥမာစစ်ကောင်းဆောင်တွေကလူရှင်းနေပေါ့ရှင်းအားရောက်ပြီလားအရင်ကတက်လာတဲ့ခဲကဥမာဦးရှင်သားတို့ဘာလို့ရှင်းလဲဒါမှမဟုတ်ဒီဆက်ရှိကာဝေးဦးကျော်တို့ဘာလို့ရှင်းလဲဆိုရင်အဲ့ဒီစစ်အုပ်စုထဲကနေရှင်းအားရင်တော့သူတို့ကတော့သူ့အရေးမဲ့တဘောရှိတယ်ဗျဒါကလည်းဘာကြောင့်လို့လဲဆိုရင်ဒီသူပြောင်းလဲရေးဆော်မိုင်းကာလာမှာသူရဲ့ကျောင်းဆောင်ရဲ့အချိုးအချိုးတွေဖြစ်ခဲ့တယ
်
ဥမာနိုင်ငံရေးကျန်းမာရေးလွတ်တော်တွေဖြစ်ဖြစ်နောက်တစ်ခုကဒီစီဝိုင်းဆိုင်ရာကျေးဇူးမှုလည်းလောက်ပါပဲဒေါ်အောင်ဆန်းစုကြည်ဒီရေကောက်ပဲဝင်လာတာပဲဖြစ်ဖြစ်ဒါတွေကတော့ဟိုလူထုကရောနိုင်ငံတကာရောချိုးဆိုကြတဲ့ကိစ္စလေ
ဟုတ်ကဲ့ကိုဇန်တော့လည်း
နောက်ပိုင်းမှာတော့ဟုတ်ကဲ့
ဟုတ်ကဲ့ကိုဇန်တော့လည်းပြောတဲ့အချက်တွေနည်းနည်းရှင်းပြီးသားပါတယ်ဟုတ်ကဲ့ဟုတ်ကဲ
့ဒါတိုင်းမျိုးသူပြောလို့မလုံနိုင်ဘူးတချို့ဥမာပြိဿခတွေဖြစ်နေတဲ့အတွက်လူထုကထောက်ခံမှုကတော့ကြော့လာတယ်တိုးတော့လည်းပဲဒီစစ်အုပ်စုထဲမှာဆိုတော့သူ့ကိုထောက်ခံမှုစစ်အုပ်စုတွေကဒီဒီနားရောက်ကြတဲ့မှာယူတိုင်းတဲ့ကျွန်တော်သူ့ကိုရွှေမဲ့တိုင်းတာတော့ရှိနေတယ
်ဟုတ်ကဲ့
ဒါပေမဲ့တော့
ခဏလေးကိုစမ်းတော့လေ
အိုက်ခံတော့အောင်နေနေဆိုရင်တော့
ဟုတ်ကဲ့
သူ့တော့အာမပြည့်တူရ
ဟုတ်ကဲ့ကိုစမ်းထွန်းအောင်လွင်ရောတော်တော်ရံမျိုးတင်ရောပေါ့လေကိုစမ်းထွန်းအောင်လွင်ကလည်းပဲဒါလူလူကြားမှလည်းထောက်ခံသူနေတယ်စေဥစုကြားထဲမှာဆိုရင်တော့သူ့ကိုထောက်ခံသူရှိကောင်းရှိနိုင်တယ်ဆိုတော့ကဲဆိုကြပါစို့အခုကစနစ်ကလည်းပဲတိုင်းရဲ့ရွေးချယ်တာမဟုတ်ဘူးလွတ်တော်ကနေပြီးတော့ဟလာတက်လာလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ရွေးတာဆိုတော့လွတ်တော်ကိုယ်စားလှယ်အများစုဖြစ်တဲ့လူတွေကရွေးมาပေါ့လေဂျားတဲ့မှာစစ်တပ်က25ရင်းကလို့ယူထားတာလည်းပဲရှိသေးတယ်ဆိုတဲ့အခါကျတော့ အားလုံးတဲမှာပေါ့လေမြားရစုကရွေးချယ်မဲ့ထဲမှာဆိုကြပါစို့ဦးသိန်းစိန်ကိုသဘောကျတဲ့အုပ်စုကအင်အားများတဲ့ဆိုရင်ကောတခြားလူကိုရွေးမဲ့စားဦးသိန်းစိန်ပဲဖြစ်လာနိုင်စရာမရှိဘူးလားတော်တော်များများ
သိအဲကျွန်တော်အမြင်ကတော့ဗျအဲမူလပြည်ခံပြိုးပါတီရဲ့အစီအစဉ်နဲ့တော့ဟိုအခြားပုဂ္ဂိုလ်တွေရဲ့အစီအစဉ်တွေရဆိုလို့ရှိရင်တော့သမရဦးသိန်းစိန်ကိုကျွန်တော်ကတော့တက်တန်းတစ်ခုအတွက်ပဲရည်ရွယ်ပြီးအဲထားတယ်လို့မြင်တယ်ဗျအဲ့တော့ဒုတိယတက်တန်းမှာသူတို့ဟာအကယ်၍ပြည်ခိုင်ပြိုးပါတီအနေနဲ့သမရရွေးချယ်ခွင့်เนาะဟိုရရှိခဲ့မယ်ဆိုရင်ဦးသိန်းစိန်မဟုတ်တဲ့အခြားတယောက်ကိုရွေးချယ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တခါမလေးရှားဘက်ကိုလှည့်ပါမယ်မလေးရှားကကိုလေးလှိုင်ကိုလေးလှိုင်ကရောဘယ်လိုသဘောရတယ်လဲ
ဩကဲကျွန်တော်အမြင်ပြောရင်အဲကနဦးသိန်းစိန်လက်ထက်မှာအပြောင်းလဲတွေစခဲ့ရဆိုတာမှန်ပါတယ်ဒါပေမဲ့အကုန်လုံးအပြောင်းလဲတော်မများအရင်ကတည်းကဟိုအခြေခံလူခွင့်ကြီးတွေဖြစ်တဲ့ဟာတွေပဲဖြစ်ပါတယ်အရင်ကတော့အစစ်အစိုးရလက်ထက်မှာပြင်ပထားတဲ့ဟာတွေကိုဟိုလောက်ခွင့်ပေးလိုက်တာပဲဖြစ်ပါတယ
်အခုဒီကြောက်ဖြူမြို့နယ်ဇင်ချောင်းကြီးဟာဦးကာဦးကျော်လွင်ဆိုတဲ့သောတာရှင်ကတော့ယနေ့နိုင်ငံတော်သမ္မတကြီးဖြစ်တော်ဝန်ထမ်းဆောင်နေတဲ့လူကြီးမင်းအနေနဲ့လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ဖို့မသင့်တော့ဘူးလို့အကြံပြုပါရစေ။ဘာကြောင့်လဲဆိုတော့လူကြီးမင်းအနေနဲ့သမ္မတတာဝန်ကိုယူထားခြင်းကစပါပြီးယနေ့အခြေအနေကြည့်လိုက်ရင်မြန်မာပြည်မှာဘာမှအတိတ်တသာပြောင်းလဲခဲ့ပြီလေ။တရားဥပဒေစိုးမိုးအောင်မလုံနိုင်၊တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်လုံနိုင်ခြင်းမရှိ။ဒီလိုအခြေအနေမှာလူကြီးမင်းအနေနဲ့ထွတ်တော်ကိုယ်စားလှယ်ဖြစ်ရှင်းပြရင်ပြည်သူအလုံးကတခဲနဲ့အားပေးလိမ့်မယ်လို့မှန်တကယ်ယုံကြည်ပါသလားလို့မေးချင်ပါတယ်တဲ့။ဦးလှမြင့်မန္တလေးရဲ့ကြားတူလေးနဲ့ကျွန်တော်ညီကုန်းချုပ်ချင်ပါတယ်။သမ္မတကြီးတော်လောက်ပြီတဲ့။သမ္မတကြီးခင်ဗျာ။ဘုဂျုံမင်းဆက်၅ခုတက်အမိပီကြီးဟက်တက်အဲ့ရိုသူမရှက်မြင်သူရှက်တော်တော့ပါပြီဘုဂျုံမင်းဆက်တက်နှစ်ပတ်တာခံတဲ့အရသာတောင်တောင်မောင်ကိုခြံခဲ့ပါတယ်လို့ရေးထားပါတယ်ခင်ဗျာပါဝင်ဆွေးနွေးသူနားဆင်သူတော်တော်ရှင်အားလုံးကိုကျေးဇူးတင်ပါတယ်နောက်တစ်ပတ်ပြန်ဆုံကြပါမယ်ခင်ဗျာ
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဘက်အောက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV Magazine နဲ့ Video သတင်းတိုတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။ VOA American အသံကနေဒီကနေ့ညနေထုတ်လွှင့်မဲ့ဗလူးနဲ့ညနေခင်းအစီအစဉ်တွေကိုလည်းညနေ6နာရီကနေ9နာရီအထိ line to meter 16.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် SSA ခေါ်အကသအခြေအနေနားလည်သဘောပေါက်ရေးအတွက်အချက်လက်ဖလှယ်ရေးနှစ်နိုင်ငံနားလည်မှုစာချုပ်လာကို American နဲ့တောင်ကိုရီးယားကာဝေးရေးဌာနတို့အကြားစက်တင်ဘာလအတွင်းလက်မှတ်ထိုးလိုက်ကြပြီဖြစ်ပါတယ်ဒီနားလည်မှုစာချုပ်လာအရ American ကာဝေးရေးဌာနရဲ့အကသအခြေအနေနားလည်ရေးလုပ်ငန်းတွေကိုကြီးကြပ်ခုခဲ့တဲ့ Strapcon ခေါ်အမေရိကန်မဟာဗျူဟာဌာနချုပ်အတွက်တောင်ကိုရီးယားကဆက်သွယ်ရေးဂျိုရူတီနီယာနဲ့ရေဒီယိုအသံလွှင့်လိုင်းဆိုင်ရာသတင်းအချက်အလက်တွေပေးမှာဖြစ်ပြီးတောင်ကိုရီးယားလေတပ်အတွက်တရားလုပ်ငန်းစဉ်မှာအသုံးပြုနိုင်မဲ့အာကာသဆိုင်ရာသတင်းအချက်အလက်တွေကိုအမေရိကန်ကတံပြန်ထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီသဘောတူညီမှုစာချုပ်လွှာကိုအမေရိကန်ကာဝေးရေးဌာနအာကာသပေါ်လစီဆိုင်ရာလက်ထောက်ဝန်ကြီးဒေါက်ကလပ်စ်အယ်လာဗာရိုနဲ့တောင်ကိုရီးယားကာဝေးရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဘိုဂျိုကြီးချန်ကျုံဆုတ်တို့ကအာကာသပူပေါင်းဆောင်ရည်ဆွေးနွေးပွဲပြင်ပမှာစက်တင်ဘာလ၂ရက်နေ့ကလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်။အာကာသဆိုင်ရာလုပ်ငန်းရတွေကိုညွန့်ပေါင်းပုံစံနဲ့ပူပေါင်းဆောင်ရည်နိုင်ရေးအတွက်နိုင်ငံတကာလှုပ်ဖော်ကင်ဘက်တွေနဲ့ပူပေါင်းဆောင်ရည်ချင်းဟာအမေရိကန်ကာကွယ်ရေးဌာနအတွက်ဦးစားပေးလုပ်ငန်းဖြစ်ကြောင်းလက်ထောက်ဝန်ကြီးလာဗာရိုကပြောပါတယ်။အာကာသဟင်းလင်းမြစ်ဆိုင်ရာလုပ်ငန်းတွေကိုတာဝန်သိသည့်နဲ့ငြိမ်းချမ်းစွာအသုံးပြုနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရေရှည်လက်တွဲလှုပ်ဆောင်နေကြတာဖြစ်ပါတယ်။တဖြည်းဖြည်းပြုတ်သိပ်ပြကျလာနေတဲ့အာကာသပတ်ဝန်းကျင်ဟာနိုင်ငံအလုံးအတွက်စိုးရိမ်စရာကိစ္စရပ်ဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပြီးဖြစ်ပါတယ်။အာကာသအတွင်းဆွန့်ပစ်ပစ္စည်းတွေတဖြည်းဖြည်းများပြားလာနေတဲ့အတွက်လဲတိုက်ခိုက်မှုတွေဖြစ်ပေါ်မဲ့ချင်းချောက်မှုတွေထွက်နေပါတယ်။ဒါကြောင့်လဲအာကာသအတွင်းလူသားတွေရဲ့လုံဆောင်မှုကြောင့်ဖြစ်ပေါ်လာမဲ့အနောက်ရှက်တွေကိုအလင်းများရှာဖွေတွေ့ရှိနိုင်ရေးတတိပေးနိုင်ရေးခွဲခြားစိတ်ဖြာနိုင်ရေးစတာတွေမှာတိုးတက်ပူးပေါင်းဆောင်ရွက်ရေးအတွက်အမေရိကန်ပြည်ထောင်စုဟာနိုင်ငံခြားကလှုပ်ဖော်ကံပေးတဲ့အပြင်ပုဂ္ဂလိကနဲ့အစိုးရအဖွဲ့အစည်းအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတွေကိုပြုလုပ်နေတာဖြစ်ပါတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကတဆင့် SSA အာကာသအခြေအနေနားလည်သဘောပေါက်ရေးဆိုင်ရာလမ်းညွှန်ချက်တွေပုံမအားကောင်းလာအောင်အမေရိကန်မျိုးသားအာကာသပေါ်လစီချမှတ်နိုင်ရေးနှီးလမ်းပေါင်းစုံနဲ့ကြိုးပမ်းဆောင်ရွက်နေပြီဖြစ်ပါတယ်။ SSA အာကာသအခြေအနေနားလည်သဘောပေါက်ရေးဆိုင်ရာသဘောတူညီချက်မှာ အမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်ရရှိပြီးဖြစ်တဲ့ဩစတြေးလျ၊ကနေဒါ၊အီတလီ၊ဂျပန်ပြင်သစ်စတဲ့ငါးနိုင်ငံအုပ်စုမှာတောင်ကိုရီးယားနိုင်ငံလည်းပါဝင်လာတာဖြစ်ပါတယ်။ဒီအဖွဲ့မှာပါဝင်လာခြင်းအပြင်အကာသကိုငြိမ်းချမ်းစွာအသုံးပြုရေးနိုင်ငံတကာရဲ့ကြိုးပမ်းဆောင်ရွက်မှုလုပ်ငန်းတွေမှာတောင်ကိုရီးယားနိုင်ငံလည်းပါဝင်လာခြင်းဖြစ်ကြောင်းတောင်ကိုရီးယားဗိုလ်ချုပ်ကြီးချန်းကပြောပါတယ်။အကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုလှုပ်ဆောင်ခြင်းအပြင်နှစ်နိုင်ငံစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလည်းတိုးမြင့်လာမှာဖြစ်ပါတယ် SSA အကာသအခြေအနေနားလည်သဘောပေါက်ရေးအချက်အလက်ဖလှယ်မှုဆိုင်ရာသဘောတူညီချက်လက်မှတ်ထိုးလာခြင်းအပြင်ပြုတ်သိပ်ပြစ်ကျလာနေပြီးပြိုင်ဆိုင်မှုကြီးထွားလာနေတဲ့အကာသဆိုင်ရာသတင်းအချက်အလက်ဖလှယ်မှုတွေတိုးမြင့်လှုပ်ဆောင်လာမှာဖြစ်ကြောင်းနဲ့အဆုံးသတ်မှာအကာသယင်လုံခြုံရေးနဲ့ကြီးမားတဲ့အကာသတွင်းတိုက်ခိုက်မှုတွေဖြစ်ပေါ်လာမယ့်အရေးကဟန်တားနိုင်မှာဖြစ်တယ်လို့ Stratcon အမေရိကန်မဟာဗျူဟာဌာနချုပ်အကြီးအကဲရေတပ်ဗိုလ်ချုပ်ကြီး Cecil D. Haney ကလည်းပြောပါရခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မှာကြောင်းသိစေအပ်ပါတယ်။ VOA American အတန်းကနေဒီကနေ့မနက်ဗုဒ္ဓဘူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လည်းဒီသချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာပေးပို့ဆက်သွယ်နိုင်ပါတယ်ခင်ဗျာ။VOA ရဲ့အစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်ဆုမြတ်မွန်ကကြီးညာပေးပါမယ
်အီရတ်ကအစ္စလာမစ်စတိတ်စစ်သွေးကြတွေကိုတိုက်ခိုက်ရေးမှာအမေရိကန်မြေပြင်တပ်တွေဖြန့်ချနိုင်ရေးအလားအလာအတွက်အမေရိကန်စစ်တပ်ထိတ်တဲအရာရှိကြီးတယောက်ကလမ်းဖွင့်ပေးလိုက်ပါတယ်အီရတ်စစ်သားတွေနဲ့အတူအမေရိကန်စစ်ဖက်အကြံပေးတွေစစ်မြေပြင်ထွက်ဖို့လိုအပ်လာမယ်ဆိုရင်သူ့အနေနဲ့သမရစီကခွန်ပြူချက်တောင်းခံသွားမယ်လို့ပူတွဲစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမာတင်တမ်စီကလွှတ်တော်ကြားနာပွဲတစ်ခုမှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အမေရိကအကြံပေးတွေရဲ့အဓိကအခန်းကဏ္ဍတိုက်ခိုက်ရေးပိုင်းအကြံပေးတာဖြစ်ပြီးတော့လောလောဆယ်တော့သူတို့ကိုစစ်မြေပြင်လွှတ်ဖို့အခြေအနေမရှိသေးဘူးလို့လည်းဗိုလ်ချုပ်ကြီးတမ်စီကပြောပါတယ်။အီဘိုလာရောဂါကူးစက်ဖြစ်ပွားနေတဲ့အနောက်အာဖရိကမှာကျန်းမာရေးဝန်ဆောင်မှုတွေကိုပံ့ပိုးကူညီဖို့အတွက်အမေရိကစစ်သားထောင်ချီကိုဆေးလွတ်တဲ့ကိစ္စကိုသမရဘရက်အိုဘားမားကအတည်ပြုခဲ့ပါတယ်။အီဘိုလာရောဂါကာကွယ်ရေးတားဆီးရေးနဲ့ပတ်သက်လို့ဒီနိုင်ငံတကာတုံ့ပြန်ဆောင်ရွက်တဲ့နေရာမှာအမေရိကန်စစ်တပ်ရဲ့အနေအထားကအကောင်းဆုံးဖြစ်တယ်လို့အတ္တလန်တာမြို့ကအမေရိကန်ရောဂါထိန်းချုပ်ရေးဌာနချုပ်မှချက်မှတ်ရေးဆိုင်ရာကျွမ်းကျင်သူတွေနဲ့တွေ့ဆုံအပြီးသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ UK နိုင်ငံတွေကနေစကော့တလန်ခွဲထွက်ရေးမထွက်ရေးဆန္ဒခံယူပွဲကိုဂျာတာရင်းနေမှာကျင်းပတော့မှာနဲ့အတူတကယ်လို့ခွဲထွက်သွားမယ်ဆိုရင်စကော့တလန်ရဲ့စီးပွားရေးဟာတချိန်ထိုးကျဆင်းသွားနိုင်တဲ့အထီးကြီးကြီးမားမားထိခိုက်မှုတွေရှိနိုင်တယ်လို့ခွဲထွက်ရေးကိုကန့်ကွက်နေတဲ့သူတွေဘက်ကပြောပြီးတော့မဲဆွယ်နေပါတယ်။လူလူသဘောထားစစ်တမ်းတစ်ခုမှခွဲထွက်ဖို့လိုလားသူတွေဘက်ကယာကိုင်းနှုံတက်လာတဲ့အတွက် UK ထဲမှာဆက်နေသွားမယ်ဆိုရင်စကော့တလန်နဲ့မှကိုပိုင်အုပ်ချုပ်ခွင့်ကိုပို့ပြီးတော့ပေးမယ်လို့ပြောပြီးတော့ဆက်တွဲနေရေးစီရင်သူတွေဘက်ကပြောခဲ့ကြပါတယ်။တခါယူကရိန်းနိုင်ငံအရှေ့ပိုင်းကခွဲထွက်ဖို့လိုလားနေတဲ့ဒေသတွေမှာကိုပိုင်အုပ်ချုပ်ခွင့်ပို့ပေးဖို့နဲ့မကြာခင်တုန်းကအစိုးရဓာတ်တွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာပါဝင်ခဲ့တဲ့သူအများစုကိုလူငင်းချမ်းသာခွင့်ပေးဖို့ဥပဒေကြမ်းကိုယူကရိန်းလွှတ်တော်ကအင်္ဂါနေ့ကအတည်ပြုလိုက်ပါတယ်။တိုင်းပြည်ကိုခွဲထွက်စေလောက်အောင်လို့၅လကြာဖြစ်ပွားခဲ့တဲ့ပဋိပက္ခအဆုံးသတ်ဖို့ရည်ရွယ်ပြီးတော့ဒီဥပဒေကြမ်းကိုသမ္မတကအဆိုပြုခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားမှာတော့ဒေသတာဝန်ရှိသူတွေကိုတိုက်ရိုက်ရွေးချယ်တင်မြှောက်နိုင်မဲ့အခွင့်အရေးအဆုံးသတ်သွားမဲ့ပြုပြင်ပြောင်းလဲအဆိုပြုချက်ကိုအင်္ဂါနေ့ကပြည်သူတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ရှင်။
ဗုဒ္ဓဘူးနေ့မနက်ဖြန်နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ဆုမြတ်မွန်ကြေညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်မှုကကိုသားညွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီနတ်အဒေါ်ရော့ခ်မန်ဖြစ်ပါတယ်ဗုဒ္ဓဘူးနေ့မနက်ဖြန်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ဒေါက်တာရှင်နဲ့ဒီမှာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.